ိုင်းမြန်မာနေဆက်မဲဆောက်မြို့ဗန်းဆန်ခွဲရပ်မှာရှိတဲ့ဆက်ယုံတစ်ခုကအလုသမားတွေလုံအားကနင်းနေတဲ့အတွက်တောင်းဆိုဆန္ဒပြကြတာကိုလစာတုံ့ပြန်ပေးလိုက်ပါတယ် M April ကုမ္ပဏီအထည်ဆက်ယုံကလုံအားကနင်းနာမှုအတွက်ဆန္ဒပြနေတဲ့အလုသမား200ကျော်ကိုဒီမဲဆောက်ကအလုသမားကာကွယ်ရုံတရုံကတနေ့လုံအားကဘတ်226ပေးဖို့အတွက်ဆုံးဖြတ်ပေးလိုက်တာကြောင့်ဂျွန်လ9ရက်နေ့မှာအလုပြောင်းဝင်ကြတော့မှာဖြစ်ပါတယ် VOA ထိုင်းခြေစိုက်သတင်းတောက်မအေးမာကဒီအကြောင်းကိုဆက်ပြီးတော့ပြောပြမှာပါရှင
်ပြီးခဲ့တဲ့လကစပြီးဆန္ဒပြတောင်းဆိုခဲ့တဲ့ M April ကုမ္ပဏီအထည်ချုပ်ဆက်ယုံကမြန်မာရွှေပြောင်းလုံသမားတွေဟာစာဝါရီကန်လို့ခေါ်တဲ့အလုသမားကာကွယ်ရုံးကနေဆုံးဖြတ်ပေးလိုက်တဲ့အတွက်တနေ့လုံအားက85ဘက်ကနေ226ဘက်ထိရရှိသွားပြီဖြစ်လို့လာမယ့်ဂျွန်လ9ရက်နေ့မှာအလုပြန်ဆင်းတော့မှာပါအလုသမားတူပြောပြတာကတော့
ဟုတ်ကဲ့ sorry ကရောပထမတစ်ချက်နှစ်ချက်လောက်ကိုသူတို့ညှိပေးတယ်ကြည်လေအပြေလေကြောင့်သူညှိပေးတယ်ဒါပေမဲ့လှုပ်ရှင်ကလိုက်လိုက်ပြီးတော့ lemon shop လိုက်ပြီးတော့ပြီအဲ့တော့ sorry ကရောကဲ၅ရက်နေကြလို့ရှင်တော့လှုပ်ရှင်နဲ့လှုပ်သမားညှိလို့မပြေလေလို့ရှင်သူတို့ရောရမယ်ဆုံးရရချတော့မယ်ဆိုရင်သူတို့အနေနဲ့အဲ့လိုပြောလိုက်အဲ့အချိန်မှာကျွန်တော်တို့လှုပ်သမားအနေနဲ့ကဲလှုပ်သမားလေလှုပ်ရှင်လေကျွန်တော်တို့အောက်ကျုပ်မခံတော့ဘူးတော်ရရင်ရောရပဲသုံးရချက်ကိုပဲကျွန်တော်တို့ယူတော့မယ်ဆိုရောအဲ့လိုအကောလုံးသဘောတူစာရောလက်မှတ်ထိုးတော်ရရင်ရောရတော့226ပတ်နဲ့ဟိုနေသုံးရချက်ချလိုက်တယ်ဒေါ်လာစင်ဆက်ရောဟာထမင်းမပေးဘူးအစာလည်းမပေးဘူးသူတို့အနေနဲ့ပြီးတဲ့လကလည်းလစာကျွန်တော်အနေနဲ့2000လောက်ပဲရတယ်စာတော့ကလည်းသူတို့အနေနဲ့ထုတ်ပေးကြရလဲ16ရက်နေ့မှထုတ်ပေးကြလစာလည်းမကျန်တဲ့အတွက်အခုလောလောဆယ်တော့ကျွန်တော်တို့တွေနည်းနည်းတော့အခက်အခဲတော့ဖြစ်တာပေါ့လေအဆောင်တွေပါနှားတာလို့ခမင်းလေးကိုဘကူရှက်စားရမှလို့အဲ့လိုနည်းနည်းတော့အခက်အခဲတော့ကြုံတွေ့ရပေါ့ကျွန်တော်တို့ကိုရနေ့ကလှုပ်ဆင်းမယ်လို့ဆုံးဖြတ်လိုက်ပါတယ
်အလုသမားတွေစတင်ဆန္ဒပြတဲ့အချိန်တုန်းကတော့အလုသမားအလုံးဟာတနေ့ကိုလှုပ်အားက155ဘက်လောက်ထိပဲရဖို့အတွက်တောင်းဆိုခဲ့တာပါအလုရှင်ကလက်ရောမှုမပြုတဲ့အတွက်နောက်ပိုင်းမှာတော့အလုသမားတွေကအလုသမားကာကွယ်ရေးရုံးရဲ့အဆုံးဖြတ်ကိုခံယူတော့မယ်ဆိုပြီးဆုံးဖြတ်လိုက်ကြတာဖြစ်ပါတယ်အလုသမားကာကွယ်ရေးယုံကတော့အရင်တုန်းကတော့အခုလိုမျိုးဆုံးဖြတ်ပေးခဲ့တာမျိုးတွေတိတ်မရှိခဲ့ပါဘူးအခုခါမှာတော့အလုသမားရေးလုပ်နေတဲ့အဖွဲ့အစည်းတွေပါဝင်အစိုးရမဟုတ်တဲ့အဖွဲ့တွေကိုပါတွေ့ဆုံပြီးအလုသမားရေးကိစ္စတွေကိုဆွေးနွေးမှုတွေလုပ်လာတဲ့အကြောင်းရောင်ကြီးဦးအလုသမားအဖွဲ့ကဥပဒေရေးရာတာဝန်ခံကိုထွေးနိုင်ကလည်းအခုလိုပြောပြပါဗါဒ
ဆန္ဒပြရတဲ့အလုသမားတွေဥပဒေတန်းတောင်းဆိုတဲ့အလုသမားကိုယ်တည်းရွေးပေါ့ကိုယ်တလေတွေအားဆုံးဖြတ်ပိုင်ခွင့်ရှိတဲ့ကိုယ်တလေတွေရွေးရမယ်အဓိကနောက်ပြီးတော့ကိုယ်တလေတွေမှာလည်းပြောရဆိုရရှိရမယ်နောက်ပြီးအဲ့လိုမျိုးတွေပေါ့အများကြီးကိုယ်တလေတွေရွေးတဲ့နေရာကြီးအလုပ်မှာကိုယ်တလေရွေးတဲ့နေရာအဓိကဆိုင်ဆွေးနွေးကြရတယ်နောက်စိတ်ဆိုင်ပြီးတော့သူတို့အနေနဲ့မလုပ်တဲ့ဆိုတော့တရားစရာချိန်ဆက်ပြီးတော့ပေါ့နော်စက်တရေလုပ်ဖို့အလားတည်းအဓိကပြောရတာပေါ့
ထိုင်းမြန်မာနယ်စပ်တက္ကရိုင်ထဲမှာအလုသမားအင်အား2000ကျော်ရှိပြီးအလုသမားတွေဟာများသောအားဖြင့်အလုလုခွင့်လက်မှတ်တွေကင်ဆောင်ထားနိုင်ခြင်းမရှိကြပါဘူးအခုလိုမျိုးထိုင်းဝူတွေပါအခွင့်အရေးရတနေ့လုံအားက226ဘက်ရရှိတဲ့အခွင့်အရေးကိုရဖို့အတွက်တောင်းဆိုတာမျိုးတွေကိုမဲဆောက်မြို့ကအလုသမားတွေကြားမှာရှိခဲ့ပေမဲ့အလုရှင်ကလိုက်ရောပေးတာမျိုးတွေကမရှိသလောက်နည်းပါပါတယ်အလုရှင်ဒီအနေနဲ့လုံအားကဈေးပေါ်ရတဲ့လက်မှတ်မရှိတဲ့မြန်မာအလုသမားတွေကိုသာအသုံးပြုကြတာများပါတယ်မကြသိခင်ကပဲမြမဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ဟာထိုင်းနိုင်ငံကိုလာရောက်လည်ပတ်စဉ်မှာမြမလုံသမားတွေရဲ့အရေးကိစ္စတွေနဲ့ပတ်သက်ပြီးဥပဒေပါအခွင့်အရေးအတိုင်းရရှိခံစားစေဖို့အတွက်ထိုင်းအစိုးရကတာဝန်ရှိသူတွေကိုပြောကြားခဲ့ပါတယ်။အခုမဲဆောက်မြို့ကဆန္ဒပြတဲ့စက်ယုံကတော့ဒေါက်အောင်ဆန်းစုကြည်ပြန်ပြီးတဲ့နောက်ဥပဒေပါအခွင့်အရေးကိုရရှိတဲ့စက်ယုံတစ်ခုလည်းဖြစ်ပါတယ်။စက်ယုံမှာအလုံသမားအင်အား400လောက်ရှိပြီးဆန္ဒပြခဲ့တဲ့လူ200ကျော်ကတော့ထိုင်းဆိုရစီမှာအလုလုခွင့်မှတ်ပုံတင်ထားသူတွေဖြစ်တာကြောင့်ထိုင်းနိုင်ငံရဲ့ဥပဒေအတိုင်းအခွင့်အရေးတွေရရှိမှာဖြစ်ပေမဲ့ကျန်တဲ့အလုသမား200ခန့်ကတော့ဆန္ဒပြတောင်းဆိုမှုမှာပါဝင်မှုမရှိတာရဲ့အလုလုခွင့်လက်မှတ်တွေမရှိတာရဲ့ကြောင့်အခုလိုမျိုးဥပဒေပါအခွင့်အရေးတွေရရှိအောင်မှာမဟုတ်သေးပါဘူး။ကျန်နေသေးတဲ့အလုသမားတွေအနေနဲ့အရင်တိုင်းပဲတနေ့လုံအားက85ဘက်လောက်ပဲရရှိနေအောင်မှာဖြစ်ပြီးသူတို့ကတော့စက်ယုံတွင်းမှာနေထိုင်ခွင့်နဲ့တနေ့ကိုဟင်းမပါတဲ့ထမင်းနှစ်နက်ကိုခံစားခွင့်ပေးထားကအခု226ဘက်ရရှိတဲ့အလုသမားတွေကတော့စက်ယုံကဘာတာဝန်မှမယူတော့ပဲအပြင်မှာနေထိုင်ရမှာဖြစ်ပြီးစက်ယုံကိုအချိန်မှန်အလုလာဆင်းရတော့မှာဖြစ်ပါတယ်။ဆန္ဒပြခဲ့တဲ့အလုသမားတွေကတော့ထိုင်းအလုသမားကာကွယ်ရေးယုံကဆုံးဖြတ်ပေးမှုကတော့ပို့ပြီးတော့အဆင်ပြေမှုရှိတယ်လို့လည်းပြောဆိုခဲ့ကြပါတယ်ရှင်။